မြမအစိုးရနဲ့မြမတပ်မတော်အနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာလွတ်လပ်သောစုံစမ်းရေးကော်မရှင်ကထောက်ခံတင်ပြထားတဲ့အချက်တွေနဲ့အညီလိုအပ်တဲ့အရေးယူမှုတွေကိုအမြန်ဆုံးလိုက်နာဆောင်ရွက်ပါလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်နိုင်ငံကိုလည်ပတ်ရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်ကနေဆုံးခွာထွက်ပြေးသွားခဲ့ရသူတွေကိုသူတို့မူလနေရပြန်လည်သွားရောက်နိုင်ရေးအတွက်လိုအပ်တဲ့အနေအထားတွေစီစဉ်ဆောင်ရွက်ပေးဖို့မလွှမ်းမသွေလိုအပ်ပါတယ်လို့လဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာအခုလိုဂျပန်ဝန်ကြီးချုပ်ရဲ့ရခိုင်ပြည်နယ်အရေးပြောကြားချက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကိစ္စကိုမှန်မှန်ကန်ကန်ဖြစ်အောင်ဖြေရှင်းဆောင်ရွက်မှာပါပဲလိုအပ်တယ်လို့အရေးယူဖို့သူမအနေနဲ့တုံ့ဆိုင်နေမှာမဟုတ်ပါဘူးစသဖြင့်ပြန်လည်ပြောကြားခဲ့တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဂျပန်ပြည်မင်းမြတ်နတ်တပ်ပွဲအတွက်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပွဲမှာဂျပန်ဝန်ကြီးချုပ်ကဒေါက်တာဆန်းစုကြည်ရဲ့ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးကြိုးပမ်းမှုတွေကိုလေးစားကြောင်းထပ်မံပြောကြားခဲ့ပြီးမြန်မာနိုင်ငံရဲ့ကမ်းလှမ်းပေါင်းစုံတိုးတက်ရေးအတွက်ဂျပန်နိုင်ငံကအစွမ်းကုန်ဆက်လက်ကူညီမယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာအခုလိုဂျပန်ဝန်ကြီးချုပ်နဲ့ဒေါက်တာဆန်းစုကြည်ရဲ့ပြောကြားချက်တွေကိုကြိုးစားပါတယ်လို့ NLD တရားရေးဖွဲ့ဝင်မုံရွာအောင်ရှင်က RFI ကိုပြောပါတယ်ခင်ဗျာ
ဒေါက်တာဆန်းစုကြည်ကအဲ့ဒီအရင်ဟိုးစိုးစိုးတွေကပြောဥပါတယ်သာဟုတ်တဲ့ဒီကကြရနဲ့ဒီကကြပြောင်းပြောပါတဲ့ဒီကကြရဒီကကြပြုလို့ရှိရင်ဘယ်သူကိုပြပြဒါလို့ကြည့်ကြည့်ရပြည့်ရငယ်ဒီကကြပြည့်ဒီအရေးကြီးပါမယ်လို့ဒီဟိုးဒီဟဲတဲ့နေ့ပြောရရတယ်သူကဂရီဒီကြပါတော့ကျွန်တော်တန်ခါးမရှိပါဘူးသူပြောပြပါတယ်တပန်နိုင်ငံကကျွန်တော်တို့သမားနိုင်ငံပေါ်မှာစီရင်ချက်ပေါ့အရှောင်းလုံးကျွန်တော်တို့ကိုအကူအညီပေးခဲ့တာတော်တော့ဒီလိုပြက်လာတဲ့ဒီကနေ့ NLD တို့ကလည်းပြက်သွားပို့ပြီးတော့တောင်းပါကျွန်တော်တို့အိုအေးကူကြီးရခဲ့ပါတယ်အခုလက်တော့အောက်ဆုံးကြီးဂျပန်ကြီးစင်ဟာဂျမနိုင်ငံနဲ့ဂျပန်နိုင်ငံရဲ့ကုန်ရည်လမ်းကြောင်းပေါ့ဒီပေါ်ရည်လမ်းကြောင်းကြည့်ကြည့်လမ်းကြောင်းအဲ့ဒီလမ်းကြောင်းရွှေမြူလာတုံးမှုဒါတော့ပေါက်တယ်လို့ပဲလို့ကျွန်တော်ယူဆပါတယ်ဒီလိုပြောဆိုပါတယ
်ဂျတင်းချေဆိုင်ရွှေဂျာအရေးဆောင်ရွက်နေသူဦးထွန်းခင်ကတော့ဂျပန်ဝန်ကြီးရဲ့စကားကိုကြိုဆိုပေးမယ်လဲမြမအစိုးရနဲ့စစ်တပ်ကလက်တွေလှုပ်ဆောင်မလားဆိုတာသူတန်တရားရှိတယ်လို့RFI ကိုပြောပါရခင်ဗျာ
ဂျပန်ဝန်ကြီးချုပ်ကဒီလိုပြောတဲ့ဟာပေါ့ကျွန်တော်တို့ကြိုဆိုတယ်ဂျပန်ဝန်ကြီးချုပ်အနေနဲ့ပြောတဲ့ဟာက accounting for ဘုကအဓိကမြန်မာအစိုးရနဲ့မြန်မာစစ်တပ်မှာဘလောက်ထိစင်တာရှိလဲဆိုတာဒါကအရေးကြီးပါတယ်ဒီမှာကျွန်တော်တို့တွေးရတာကမြန်မာအစိုးရမှာလုံးဝကိုရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးသူတို့မှာဖြေချင်းလို့စိတ်မရှိဘူးပြီးတော့နောက်တစ်ခုကအတိရမူရင်းဒေတာပြန်ပိုးရေးဆိုတဲ့ဟာတိုက်တွန်းထားတဲ့အပေါ်မှာလည်းကျွန်တော်တို့ကြိုဆိုတဲ့ဒီမှာကျွန်တော်တို့ကြည့်ရမှာကရိုဟင်ဂျာတွေဒီပြည်တော်စုမြန်မာနိုင်ငံတော်ရဲ့နိုင်ငံသားတိုင်းရင်းသားများဖြစ်ပြီးအလျောက်နိုင်ငံသားခွင့်ရေးပေးပြီးတော့အညီသူတို့မူရင်းဒေတာကိုသွာလာခွင့်ပေးပြီးတော့သူတို့နေအိမ်တွေကိုပြန်ဆောက်ပေးပြရမယ်ပြီးတော့သူတို့လေမီတွေတင်ပိုင်ထားတဲ့ဟာတွေလည်းအပြန်ပြန်ပေးဖို့လိုအပ်တဲ့လူခွင့်ပိတ်ပြထားမှုကိုသွာလာခွင့်ကြောက်တက်ခွင့်ပြီးတော့စေကူခွင့်ပြီးတော့လက်ထက်ကဒီဟာတွေအမြန်ဆုံးရုပ်သိမ်းပြီးတော့ဟိုကနိုင်ငံသားအခွင့်အရေးအပြည့်အဝကိုပြန်ပေးဖို့လိုအပ်တယ်ဆိုရယ်ဂျပန်ဝန်ကြီးချုပ်ပြောတဲ့ဟာကိုကျွန်တော်တို့ကကြိုဆိုတဲ့
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူနည်းစုနေထိုင်ရာဒေသတွေမှာငြိမ်းချမ်းရေးအတွက်ဂျပန်အစိုးရကခန့်အပ်ထားတဲ့မြန်မာမျိုးသားပြန်လည်တင်ပြရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါနဲ့လက်တွဲပြီးဂျပန်နိုင်ငံကဆက်လက်ကူညီမယ်လို့ပြောကြားခဲ့ပါတယ်အခုလိုဆာဆာကာဝါရဲ့ကူညီမှုအတွက်ကျေးဇူးတင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြန်လည်ပြောဆိုခဲ့ပါတယ်ခင်ဗျာဒီတွေ့ဆုံပွဲမှာတီလဝါစီးပွားရေးအထူးဆုံးဖွံ့ဖြိုးတိုးတက်ရေးအပါအဝင်မြန်မာနိုင်ငံမှာဂျပန်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေတိုးချဲ့ရေးနဲ့အလုပ်ကိုင်တွေဖန်တီးပေးရေးအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအဘေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့လည်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းအခုလိုနတ်တက်ပွဲတက်ရောက်ခွင့်ရတဲ့အတွက်ဝမ်းသာဂုဏ်ယူကြောင်းနဲ့မကြခင်ကတိုက်ခိုက်တွားခဲ့တဲ့တိုင်ဖုန်းမှုန်တိုင်းကြောင့်ဂျပန်နိုင်ငံမှာနစ်နာဆုံးရှုံးမှုတွေကိုစာနာမိပါကြောင်းပြန်လည်ပြောကြားခဲ့တယ်လို့သိရပါပါခင်ဗျာ